တောင်ကိုရီးယားစစ်သင်္ဘောကိုနှိမ့်ယုတ်တဲ့အထိတိုက်ခိုက်ခဲ့ပြီးတဲ့နောက်ဆက်တွဲဒီဒုတိယအချိန်ရန်စမှုတွေကိုမြောက်ကိုရီးယားကလှုပ်ကောင်းလှုပ်လာနိုင်တယ်လို့အမေရိကန်ရစ်တက်ဗိုလ်ချုပ်ကြီးမိုက်ကယ်မူလန်ကပြောပါတယ်။တောင်ကိုရီးယားခေါင်းဆောင်ကင်ဂျုံအီဟာတခါရန်စပြီးတော့ရက်သွားမဲ့သဘောမရှိဘူးလို့အမေရိကန်ရုပ်မြင်သံကြားအင်တာဗျူးတစ်ခုမှာဒီရစ်တက်ဗိုလ်ချုပ်ကြီးမိုက်ကယ်မူလန်ကပြောသွားခဲ့တာပါ။တရုတ်ဝန်ကြီးချုပ်ဝန်ကြားပေါင်နဲ့ဂျပန်ဝန်ကြီးချုပ်ယူကီယိုဟတ်တိုယာမာတို့ဒီကနေ့တနင်္လာနေ့ဒီတိုကျိုမြို့မှာတွေ့ဆုံဆွေးနွေးကြတဲ့အခါမြောက်ကိုရီးယားကိစ္စကိုထပ်ပြီးတော့ဆွေးနွေးမှုတွေလုပ်သွားလိမ့်မယ်လို့မျှော်လင့်ရပါတယ်။စနေနေ့ကတော့မစ္စတာဝမ်နဲ့မစ္စတာဟတ်တိုယာမာတို့ဟာတောင်ကိုရီးယားသမ္မတလီမြောင်ဘက်နဲ့အတူတောင်ကိုရီးယားနိုင်ငံကအပန်းဖြေကျွန်းဂျေဂျူးမှာထိပ်သီးဆွေးနွေးပွဲတက်ရောက်ခဲ့ကြတာပါ။ပြီးခဲ့တဲ့မလကတော်ပီဒိုနဲ့ပစ်ခတ်ခံရလို့တောင်ကိုရီးယားစစ်သင်္ဘောချိုနန်နှိမ့်မြုပ်ပြီးတင်မောသား46ယောက်တိတ်ဆုံးခဲ့ရပြီးတဲ့နောက်ကိုရီးယားနှစ်နိုင်ငံအကြားပြည်ပခါတွေဖြစ်နေတာကိုရှောင်ရှားဖို့အရေးတကြီးလိုအပ်နေတယ်လို့တရုတ်ဝန်ကြီးချုပ်မစ္စတာဝမ်ကဆွေးနွေးပွဲအဆုံးမှာပြောသွားခဲ့ပါတယ်ရှင်။